2012ခုနှစ်ကစပြီးမြန်မာနိုင်ငံအတွင်းဖြစ်ခဲ့တဲ့ဒဏ္ဍာရီရွှေမှုတွေကိုကျူးလွန်ခဲ့တဲ့သူတွေကိုနိုင်ငံဥပဒေနဲ့အညီအရင်းယူနိုင်ရေးအစွမ်းကုန်ကြိုးပမ်းပေါ်မှာဖြစ်တယ်လို့ IIMM မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်ရအဖွဲ့ဥက္ကဋ္ဌနီကလပ်ကူဂျီယမ်ကတင်လာနေကြလို့ဖွင့်ကောင်းစီမှာပြောကြားကြပါတယ်။နိုင်ငံရာဇဝတ်ခုံရုံး ICC တရားစီရင်ရေးမှာ2030ကျော်အတွက်ကြောင့်ရှိထားတဲ့သူအနေနဲ့မြန်မာနိုင်ငံမှာကုလသမဂ္ဂပေးထားတဲ့လုပ်ပိုင်ခွင့်နဲ့ညီဆောင်ရွက်သွားမှာဖြစ်တယ်လို့မြန်မာအစိုးရဘက်ကပူးပေါင်းဆောင်ရွက်လာရေးကြိုးပမ်းအားထုတ်သွားမယ်လို့ကူဂျီယမ်ကပြောပါတယ်။မင်းအင်ဂျင်နီယာအသေးစိတ်ဆက်လက်တင်ပြမှာဖြစ်ပါတယ်ခင်ဗျ။
ICC တရားစီရင်ရေးမှာနှစ်ပေါင်းများစွာအတွေ့အကြုံရှိထားတဲ့အမေရိကန်ရှိနေနီကိုလပ်စ်ကွန်ဂျီယန်ကို WIWM မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်တရားအဖွဲ့ဥက္ကဋ္ဌအဖြစ်2019ခုနှစ်ဧပြီလကကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ကခန့်အပ်ခဲ့ရပါအခုဆိုရင်သူတို့ရန်တရားအဖွဲ့လုပ်ငန်းတွေစတင်လှုပ်ဆောင်နေပြီးစက်တင်ဘာလ6ရက်နေ့ကတော့ FFN မြန်မာနိုင်ငံဆိုင်ရာအချက်လက်ရှာဖွေရေးမစ်ရှင်ကနှစ်နှစ်ကြာစုံစမ်းထားတဲ့အချက်လက်အားလုံးကိုရှေ့ဆက်ဆောင်ရွက်ဖို့လွှဲပြောင်းယူခဲ့ပြီးဖြစ်ကြောင်းနီကိုလပ်စ်ကွန်ဂျီယန်ကစက်တင်ဘာလ9ရက်နေ့ဂျနီဗာလူခွင့်ရေးကောင်စီညီလာခံမှာပြောကြားခဲ့ပါတယ် FFM တွေ့ရှိချက်တွေအရမြန်မာနိုင်ငံမှာအပြင်းထန်ဆုံးနိုင်ငံတကာရာဇဝတ်မှုတွေကျူးလွန်ခဲ့ကြောင်းနဲ့ဒီလိုအကြမ်းဖက်ရာဇဝတ်မှုကြီးတွေတံတရာလဲနေတာကိုအဆုံးသတ်စေရေးအကြံပြုချက်တွေကိုအကောင့်ထဲဖော်ဖို့လူခွင့်ရေးကောင်စီရဲ့2018ခုနှစ်မြန်မာအရေးဆုံးဖြတ်ချက်မှာရန်ရီအဖွဲ့ဖွဲ့စည်းဖို့ပါဝင်ခဲ့ပါတယ်။ဒါကိုပဲနယူးယောက်ကုလသမဂ္ဂအထွေထွေညီလာခံကလည်းဆက်လက်အတည်ပြုဆုံးဖြတ်ခဲ့ပြီးဘတ်ဂျက်ကုန်ကျငွေဒေါ်လာ160သုံးစွဲဖို့ခွင့်ပြုခဲ့ပါတယ်။မြန်မာအစိုးရဘက်ကတော့ရန်ရီအဖွဲ့ကိုအရင်ကတည်းကအတိအမှတ်ပြုထားတာမဟုတ်တဲ့အတွက်ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့ကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးဟောက်တူစွန်းကဗီဒီယိုကိုပြောပါတယ်။
အဲ့တော့ကျွန်တော်တို့ကအစကတည်းကပေါ့ကကျွန်တော်တို့ကဒီအဆက်သွယ်ကိုလည်းကျွန်တော်တို့ကအတိအမှတ်မပြုဘူး။ထိုနည်း၎င်းပဲ FF1 နဲ့ဆက်နွယ်ပြီးတော့ပေါ်ပေါက်လာတဲ့ဒီ FF1 ရဲ့လုပ်ငန်းကိုဆက်ဖို့အတွက်ဆွဲစည်းထားတဲ့ဒီ WIM ပေါ့နော်။ဟိုအဖွဲ့ကလည်းကျွန်တော်တို့ကအတိအမှတ်မပြုဘူး။အဲ့ဒါပဲကျွန်တော်လုံးလုံးစက်တော့ဒါပြောလို့ရပါမယ်။ဘာလို့ဆိုအစရေကကျွန်တော်တို့ဒီဟာအတိအမှတ်မပြုထားတဲ့အတွက် WIM ရဲ့လုပ်ငန်းနဲ့ပတ်သက်လို့လည်းကျွန်တော်တို့ကပူးပေါင်းဆောင်ရွက်စရာအကြောင်းကတော့ဟိုမရှိပါဘူး။
ရန်ရီအဖွဲ့အနေနဲ့မြန်မာနိုင်ငံတွင်ဖြစ်ခဲ့တဲ့ပြင်းထန်လာတဲ့နိုင်ငံတကာရာဇဝတ်မှုတွေကိုအရေးယူစစ်ဆေးနိုင်ရေးအမှုတည်ဆောက်ရမှာအစွမ်းကုန်ကြိုးပမ်းသွားမှာဖြစ်တယ်လို့မနေ့က42ကြိမ်မြောက်လူခွင့်ရေးညီလာခံမှာနီကိုလပ်စ်ကွန်ဂျီယန်ကအခုလိုပြောပါတယ
်။ We will vigorously pursue accountability for
ဒီတိုင်းဒေသမျိုးတွေစုနိုင်ငံသားဘာသာရေးဒါမှမဟုတ်နိုင်ငံအုပ်စုတွေကဒီလိုမဆိုရာဇဝတ်မှုကျူးလွန်သူနှံသမျှအရေးယူနိုင်ဖို့ကျွန်တော်တို့အစွမ်းကုန်ကြိုးပမ်းသွားမှာဖြစ်ပါတယ်။ဒါပေမဲ့ဒီမှာလာတဲ့ရာဇဝတ်မှုတစ်ခုချင်းစီကိုစုံစမ်းစစ်ဆေးဖို့ကျွန်တော်တို့မှာလုံလောက်တဲ့စွမ်းအားမရှိပေမဲ့မြန်မာပြည်သူမျိုးစုံထိခိုက်ခံစားမှုကိုကိုးစားပြုတဲ့တင့်တော်ပြီးစစ်စစ်ရွေးချယ်ထားတဲ့အမှုမျိုးတွေကိုကျွန်တော်တို့ကရွေးချယ်ကင်တွယ်ပေါ်မှာဖြစ်ပါတယ
်။ရာဇဝတ်မှုတွေကိုကင်တွယ်စစ်ဆေးရမယ်။စုံစမ်းစစ်ဆေးမှုရန်ရာအဖွဲ့အနေနဲ့အလွန်တတိထားဆောင်ရွက်ရမယ်အခြေအနေတွေကိုလည်းနီကိုလပ်စ်ကွန်ဂျီယန်ကအခုလိုပြောပါတယ
်။ I will also seek to balance the mechanism's obligation to report to this council.
ရန်ရာအဖွဲ့ရဲ့တာဝန်တွေဖြစ်တဲ့လူခွင့်ရေးကောင်စီကိုအစီအခံတင်ပြရမယ်ကိစ္စ။ရပ်ဖက်အဖွဲ့အစည်းတွေနဲ့စိတ်ဆက်ခံရသူတွေကိုသတိအချက်အလက်တွေတင်ပြရမယ်ကိစ္စတွေမှာကျွန်တော်တို့လုပ်ငန်းတဘာဝလိုအပ်ချက်ဖြစ်တဲ့ယုံကြည်စိတ်ချရမှုနဲ့အချက်အလက်တွေမှာပေါက်ကြားအောင်ထိန်းသိမ်းရမှုစတာတွေမှာကြိုးစားထိန်းချုပ်ဆောင်ရွက်မှာဖြစ်ပါတယ်။လူများသိအောင်လုပ်ဆောင်ရမှာကလိုအပ်ချက်ဖြစ်ပေမဲ့ရစမှုကိစ္စမှာမိဘဝါတွေထုတ်တမှုဖြစ်စဉ်တွေကိုတကယ်တမ်းပြန်ပြောခြင်းအပြင်စုံစမ်းမှုတွေကိုအပေးယူလုပ်လာနိုင်ပါတယ်။
ဒီမှာလာတဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့ရတဲ့ပတ်သက်လို့အမှန်တရားကိုရှာဖွေဖို့ကုလသမဂ္ဂစုံစမ်းစစ်ဆေးမှုရန်တရားအဖွဲ့အနေနဲ့မြန်မာနိုင်ငံနဲ့ဝင်ခွင့်ရဖို့အလွန်အရေးပါတယ်လို့လည်းသူကအခုလိုပြောပါတယ်
I have made multiple attempts to engage with the government of Myanmar.
ဒီမှာဆိုရတဲ့အခြေအနေကိုကျွန်တော်တို့အနေနဲ့အချိန်ပေါင်းများစွာစူးစမ်းကြပါတယ်။ပူးပေါင်းဆောင်ရွက်မှုအစီအရာအောင်ဆက်လက်ပြီးချဉ်းကပ်လှုပ်ဆောင်သွားမှာပါ
။ဒါ့အပြင်ဒေတာရင်းအခြားနိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်မှုကလည်းအရေးကြီးကြောင်းနီကိုလပ်စ်ကွန်ဂျီယန်ကလူခွင့်ရေးကောင်စီညီလာခံမှာအခုလိုပြောပါတယ
်။ Many witnesses with relevant information
are ထောက်ထားရကိုပြောပြနိုင်တဲ့နေ့မြင့်သက်တွေအများအပြားဟာလက်ရှိသူတို့နိုင်ငံပိုင်းနဲ့အတွင်းဒါမှမဟုတ်အရင်ကနေထိုင်ခဲ့ကြတာဖြစ်ပါတယ်။အစိုးရတွေရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့ရောကန်နဲ့စိုးရိမ်မကင်းချမှုတွေကိုအလေးထားဖို့အလွန်အရေးကြီးတယ်လို့ရန်ရအဖွဲ့အနေနဲ့သက်ဆိုင်ရာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်ရမှာမျက်မြင်သက်တွေနဲ့ဝင်းစစ်မြစ်တွေအနေနဲ့အထူးကမှုမရှိစေရေးပြုလုပ်ဆောင်မှာဖြစ်ပါတယ်
။လာမယ့်နေ့တွေအတွင်းဒေတာရင်းသက်ဆိုင်ရာနိုင်ငံတွေကိုတွားရောက်ဖို့ရှိပြီးအစိုးရတွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်တယ်လို့ပြည်ပနှိမ့်ဆက်မှုကြောင့်ထွက်ပြေးလာသူတွေအရက်ဖက်အဖွဲ့အစည်းတွေနဲ့တွေ့ဆုံပြီး ရန်ဒီယာဖွဲ့ရဲ့လုံပိုင်ခွင့်တွေကိုရှင်းပြမှာဖြစ်ပြီးသူတို့ရဲ့အကြံပြုချက်တွေကိုလည်းနားထောင်မှာဖြစ်ကြောင်းနီကိုလတ်စ်ကမ်ဂျီယန်ကလူခွေကောင်စီညီလာခံမှာပြောပါတယ်။သူဟာ2013ခုနှစ်နိုဝင်ဘာလကတည်းကကမ္ဘောဒီးယားဆိုင်ရာအထူးတရားရုံးရဲ့နိုင်ငံတကာတွဲဖက်ရှိနေဖြစ်တာဝန်ထမ်းဆောင်ခဲ့သူပါ။ဒီမတိုင်ခင်ယူဂိုစလာဗီးယားနိုင်ငံဟောင်းဆိုင်ရာနိုင်ငံတကာခုံရုံးမှာလည်းအမှုလိုက်ရှိနေဖြစ်ဆောင်ရွက်ခဲ့ပါတယ်။ဒါ့အပြင်မစ္စတာကမ်ဂျီယန်ဟာအရှေ့ဒီမောမှာကျူးလွန်ခဲ့တဲ့ကြီးမားတဲ့ရာဇဝတ်မှုတွေစုံစမ်းစစ်ဆေးရမှာလဲလက်ထောက်ရှိနေကြုပ်ဖြစ်ထမ်းဆောင်ခဲ့တယ်လို့ဘော့စနီးယားနဲ့ဟာဇီဂိုဗီးနီးယားဆိုင်ရာနိုင်ငံတကာတရားရုံးရဲ့စစ်ရာဇဝတ်မှုဆိုင်ရာဌာနမှာနိုင်ငံတကာရှုနေဖြစ်ဆောင်ရွက်ခဲ့ပါတယ်။နောက်ဆီးရီးယားလီယွန်ဆိုင်ရာအထူးတရားရုံးမှာလဲနီကိုလတ်စ်ကွန်ဂျီယန်ဟာအဓိကအမှုလိုက်ရှိနေဖြစ်ခဲ့ပြီးအမေရိကန်တည်ထောင်စုမှာတော့အစိုးရရှိနေဖြစ်ဆောင်ရွက်ခဲ့ပါတယ်ရှင်။